သူသင်္ကန်းစာတိုင်းမှာကံမစတုကဆိုတဲ့အတွက်ကြောင့်ကံနေနဲ့ပတ်သက်ပြီး၄မျိုးပြောမယ်ကံဟိလို့မြင်လိုက်တာနဲ့ကုသိုလ်အကုသိုလ်စေတနာလို့သိရမယ်အဲ့ဒီကံမိုင်းဆိုင်ရာနဲ့ပတ်သက်တဲ့ဒီနေရာမှာကံလို့ပဲတာမင်ညပြောတာလားပါကဌာနကံလို့ပြောတာလားဒီမှာကံမဆိုတဲ့စကားလုံးပဲမြင်ထားတယ်တွေ့ကြောင့်ကံဆိုတဲ့တာမင်ညပြောမှာလားဘုံဌာနအကျိုးပေးတဲ့ကံနေပါမှာလားရိုးရိုးပဲလာသေးတာနားလည်ပြီနော်ဒါကြောင့်ကံနဲ့ပတ်သက်ပြီး၄မျိုးကိုပြောတဲ့အတွက်ကြောင့်ကံဆိုတာဒီကုသိုလ်အကုသိုလ်စေတနာဆိုတာ generally အကျမ်းမြင်ရေပုံရအနေနဲ့သိထားပါအဲ့ဒီကုသိုလ်အကုသိုလ်စေတနာပေါင်းဘယ်လောက်ရှိလဲလို့ပြောရင်အကုသိုလ်စေတနာက7နှစ်ကုသိုလ်စေတနာပေါင်း21ရှိတယ်ဒါတာမင်ညာသိထားမယ်အဲ့ဒီမှာဘယ်ကံဖြစ်ဖြစ်ကုသိုလ်ကံပဲဖြစ်ဖြစ်အကုသိုလ်ကံပဲဖြစ်ဖြစ်အရေးအတွက်ဒီကြအဘိဓမ္မာဆိုတာတုတ်တန်လို့မဟုတ်တုတ်တန်ဘိတကဆိုရဲတုတ်တန်ဒေသနာကိုပြောမယ်ဆိုရင်လေကုသိုလ်အကုသိုလ်မြန်မာလိုပြောတော့ကောင်းမှုမကောင်းမှုတာမင်ညပဲအဘိဓမ္မာမှာဒေသနာကိုမြတ်စွာဘုရားဟောတဲ့အချိန်မှာကောင်းမှုမကောင်းမှုအကုသိုလ်ကုသိုလ်လို့တာမင်ညမပြောဘူးအရေးအတွက်ပါမယ်အကုသိုလ်ဆိုရင်7နှစ်ကုသိုလ်ဆိုရင်21နှစ်အကုသိုလ်စိတ်ဆယ်နှစ်ပါးနဲ့ရှင်တဲ့စေတနာကိုအကုသိုလ်စေတနာကုသိုလ်စိတ်ပေါင်း21နဲ့ရှင်မဲ့စေတနာကိုကုသိုလ်စေတနာရဲ့ definition ကိုကတိုက်တွန်းမယ်နှိုးဆော်မယ်ပြုလုပ်မယ်အားထုတ်မယ်ဆိုတော့အကုသိုလ်စေတနာဆိုတာအကုသိုလ်ဆိုတဲ့မကောင်းမှုတွေဖြစ်အောင်တိုက်တွန်းပေးလိမ့်မယ်မကောင်းမှုတွေဖြစ်အောင်နှိုးဆော်ပေးလိမ့်မယ်မကောင်းမှုတွေပြုလုပ်ဖြစ်လိမ့်မယ်ဖြစ်အောင်ပြုလုပ်ပြော့မယ်မကောင်းမှုတွေဖြစ်အောင်အားထုတ်တော့မယ်ဒါအကုသိုလ်စေတနာရဲ့သဘာဝကုသိုလ်စေတနာကြတော့ကောင်းမှုတွေဖြစ်အောင်တိုက်တွန်းမယ်ကောင်းမှုတွေဖြစ်အောင်နှိုးဆော်မယ်ကောင်းမှုတွေဖြစ်အောင်ပြုလုပ်မယ်ကောင်းမှုတွေဖြစ်အောင်အားထုတ်မယ်နားလည်ပြီနော်အဲ့တော့ဆက်ပြောဦးမယ်အသေးစိတ်ဒါလေးကိုပဲခွဲပြောမယ်အကုသိုလ်စေတနာဆိုတာမကောင်းမှုတွေဖြစ်အောင်တိုက်တွန်းလို့ဆိုပြုလို့အထုတ်မယ်ဆိုတော့အကုသိုလ်စိတ်က12ပါးမရှိဘူးလားဒါဆိုရင်လောဘမှုစိတ်တွေဖြစ်အောင်လောဘဖြစ်အောင်လည်းတိုက်တွန်းလို့ဆိုမယ်ဒေါသမှုစိတ်တွေဖြစ်အောင်လည်းတိုက်တွန်းလို့ဆိုမယ်မောမှုစိတ်တွေဖြစ်အောင်လည်းတိုက်တွန်းလို့ဆိုမှာဒီအကုသိုလ်စေတနာရဲ့ပရမတ်ဟုတ်ပြီနော်ဒါကြောင့်ကျမတို့ရဲ့တန်တန်မှာအကုသိုလ်စေတနာဝင်လိုက်တာနဲ့တပြိုင်တည်းအကုသိုလ်တွေဖြစ်အောင်လောဘမှုအကုသိုလ်ဒေါသအကုသိုလ်ဒေါသလောဘခေါင်းဆောင်တဲ့အကုသိုလ်ကိုလောဘမှုလို့သုံးပါပေါ့ဒေါသခေါင်းဆောင်တဲ့အကုသိုလ်မောဟခေါင်းဆောင်တဲ့အကုသိုလ်တွေဖြစ်အောင်နှိုးဆော်တိုက်တွန်းမာတွေလုံမလားမလုံဘူးလားထို့နည်းတူစွာကုသိုလ်စေတနာစွာကောင်းမှုတွေဖြစ်အောင်တိုက်တွန်းနှိုးဆော်မယ်ဆိုတော့ကာမတုဂရိခုနှစ်ပုံကိုရောက်စေကြကာမကုသိုလ်တွေဖြစ်အောင်တိုက်တွန်းနှိုးဆော်မှာမရှိဘူးလားရူပ16ပုံကိုရောက်စေကြရူပကုသိုလ်ဆိုတဲ့ဇန်နေဖြစ်အောင်တိုက်တွန်းလို့ဆိုမှာမရှိဘူးလားအရူပ4ပုံကိုရောက်စေကြအရူပဇန်နေရအောင်တိုက်တွန်းလို့ဆိုတာမရှိဘူးလားဟောကာမရူပအရူပ32ပုံကိုလဲမှာမဟုတ်ဘဲနဲ့လွတ်သွားအောင်လုပ်တဲ့လောကုတ္တရာကုသိုလ်ဆိုတာတွေဖြစ်အောင်တိုက်တွန်းလို့ဆိုတာတွေမရှိဘူးလားဟောဒါသဘောပေါက်ပြီဒါဆိုရင်စေတနာဆိုတဲ့ကံပိုင်းဆိုင်ရာကိုလေ့လာရင်တဲ့ကံဆိုတဲ့အဆင့်ကိုရောက်ဖို့ step ဒီ3ခုသွားကြအောင်ဒါလေးကိုပြောတော့ကံဆိုတဲ့အဆင့်ကိုရောက်ရင်ကံဆိုတာဒီကုသိုလ်ကံရှိမယ်အကုသိုလ်ကံရှိမယ်အဲ့ဒီကံအဆင့်ကိုရောက်ဖို့ရန်မှာကောင်းမှုတွေဖြစ်စေမကောင်းမှုတွေဖြစ်စေပြုလုပ်ဖြစ်အောင်တိုက်တွန်းနှိုးဆော်တဲ့အဆင့်ကိုစေတနာလို့သုံးနိုင်မယ်ဟုတ်ပြီနော်ကံရဲ့အစသည်စေတနာအစအဲ့ဒီတိုက်တွန်းနှိုးဆော်ရာကနေပြီးတော့ကုသိုလ်တွေကိုဖြစ်စေအကုသိုလ်တွေကိုဖြစ်စေပြုလုပ်အားထုတ်လာတဲ့အဆင့်ကြရင်စေတနာလို့မသုံးမယ်နောက်ဝေါဟာရလေးတစ်လုံးသုံးရင်သင်္ခါရလို့သုံးပြန်တယ်ဟုတ်တယ်နော်အဲ့ဒီကနေပြီးတော့ပြုလို့အားထုတ်ပြီးသွားရင်တော့ဗာမြောက်သွားပြီလေကံမြောက်သွားပြီဒါဆိုရင်ကံအဆင့်တစ်ခုကိုရောက်သွားဖို့ step ဒီဘယ်နဲ့ဆင့်သွားလဲဆိုရင်၃ဆင့်သွားတယ်ဒါကြောင့်ကံတစ်ခုရဲ့အစမူလသည်စေတနာကစတယ်စေတနာအဆင့်မှာဗာလုတ်တုံးမဲလဲဆိုရင်လုတ်ဖြစ်အောင်တိုက်တွန်းနေတုံးလုတ်ဖြစ်အောင်နှိုးစော်နေတုံးတိုက်တွန်းနှိုးစော်ရာကနေကာယကံနဲ့တော့၎င်း ဝစီကံနဲ့တော်၎င်းမနောကံနဲ့တော်၎င်းပြုတ်လုလာတဲ့အစင်အားထုတ်လာတဲ့အစင်ကိုဘာလို့သုံးလဲသင်္ခါရလို့သုံးသွားတယ်ပြုတ်လုပြီးသွားပြီးအားထုတ်ပြီးသွားပြီးဆိုရင်ဘာဖြစ်သွားပြီလဲကံဒါကိုပဲပြီးသွားတာကိုပြီးမြောက်တယ်လို့သုံးလားမသုံးလားပြီးမြောက်တယ်အဲ့ဒါကိုပဲနောက်တနည်းသုံးရင်ကံမြောက်တယ်လို့သုံးသွားပြီဟုတ်ပြီနော်ကံမြောက်ပြီဆိုရင်ကောင်းမှုလည်းပြီးသွားပြီလှုပ်ပြီးသွားပြီမကောင်းမှုလည်းပြီးသွားပြီပြီးသွားပြီဆိုရင်အကျိုးပေးဖို့အစဉ်နဲ့ဖြစ်ပြီလားမဖြစ်ဘူးလားအာကုသို့ကံကဘာအကျိုးပေးမလဲအာကုသို့အကျိုးပေးလိမ့်မယ်ကုသို့ကံတွေကကုသို့အကျိုးပေးလိမ့်မယ်ဒါကိုပဲကံဖြစ်ရင်ကံဖြစ်တဲ့အတိုင်းမှာအကျိုးဆိုတာရှိလာတော့ကံရဲ့ကံရဲ့အကျိုးရေစာလို့ပြောတော့ကံရဲ့ဝိဘကေဟုတ်လားအကျိုးပေးဖို့ဖြစ်နေတဲ့အသင့်ရှိနေတဲ့စေတနာကိုကံလို့သုံးလားမသုံးလားအဲ့ဒီကံကိုပဲပဋ္ဌာန်းဒေသနာတော်မှာအဘိဓမ္မာရဲ့အကျယ်ကပဋ္ဌာန်းလေအဘိဓမ္မာခုနှစ်ကျမ်းမှာအမြင့်ဆုံးကျမ်းကြီးကပဋ္ဌာန်းကျမ်းကြီးပဋ္ဌာန်းဒေသနာတော်မှာကျေးဇူးတော်ရှင်မြတ်စွာဘုရားကကံနဲ့ပတ်သက်ကံမပစ္စည်းကံမပစ္စယောလို့ဟောလားမဟုတ်လားကံကြောင့်ဖြစ်လာမဲ့အကျိုးကိုကြတော့ဝိပါကပစ္စည်းဝိပါကပစ္စယောလို့ဟောလားမဟုတ်လားဒါကြောင့်ကျမတို့အခုဘုံပိုင်းမှာသင်ရမှာဒီကံမဆိုတဲ့ခေါင်းစဉ်ကိုသင်တဲ့အခါမှာကံနေအကြောင်းသိဖို့ဆိုရင်ကံရဲ့အဆင့်ဒီ step 3ဆင့်ရှိတယ်ဆိုတာသိရမယ်ဒါကြောင့်ကံဖြစ်ဖို့ဘယ်ရစလဲစေဒနာဒါကြောင့်ကံဆိုတာစေဒနာပါပဲစေဒနာဆိုတာကံမှာပဲလို့သုံးတာရှိတယ်ကံရောက်အောင်ပြုလုပ်နေတဲ့အတွက်ကြောင့်ကံဆိုတာသင်္ခါရပါပဲကံသင်္ခါရလို့လည်းသုံးတာတွေရောမရှိဘူးလားဒါကြောင့်စေဒနာလို့တွေးတွေးသင်္ခါရလို့ပဲတွေးတွေးကံလို့တွေးတွေးအတူတူပဲဟုတ်ပြီနော်ဒါကြောင့်တိုက်တွန်းနေစေမှာစေဒနာပြုလုပ်နေတဲ့အဆင့်ကိုသင်္ခါရဆိုမယ်အဲ့သင်္ခါရအဆင့်မှာကိုစေဒနာမပါဘူးလားပြုတ်လို့ပြီးသွားရင်ကံလို့ပြောပြမယ်အဲ့ဒီကံအစ်စ်မှာကိုစေတနာပါသွားလားမပါပါနေတယ်အကုန်မြင်နေခဲ့ရမယ်နားလဲပြီနော်အဲ့တော့ဒီကံနေမှာကံလို့ခေါ်ပြီဆိုရင်တော့အကျိုးပေးဖို့အစဉ်သင့်ဖြစ်နေပြီအာကုသို့ကံဆိုရင်အပယ်လေးဘုံအကျိုးပေးလိမ့်မယ်ကုသို့ကံဆိုရင်သူဂရိဘုံကိုအကျိုးပေးစေတနာအစ်စ်သင်္ခါရအစ်စ်မှာဘယ်ဘုံဘယ်ဌာနဆိုတာပြောလို့မညာသေးဘူးဒီထိနားလဲအဲ့ဒီတော့မှအဲ့ဒီကံနေနဲ့ပတ်သက်အဲ့တော့ခြုံပြောရင်စေတနာလို့တချို့နေရာမှာတွေးလိမ့်မယ်တချို့နေရာမှာသင်္ခါရလို့တွေးလိမ့်မယ်တချို့နေရာတွေမှာကံလို့တွေးမယ်ဘယ်ရာတွေးတွေးအတူတူပဲလို့သိရမယ်ဟုတ်ပြီနော်အဲ့တော့ကြိုပြောရင်ဖြစ်အောင်တိုက်တွန်းစေပုပ္ပအစဉ်ဆိုရင်တော့ဟာလာကြိုဖြစ်နေစေတနာပေါ့လုံနေစေကိုင်နေစေဆိုသင်္ခါရပေါ့လုံပြီးကိုင်ပြီးသွားရင်တော့ကံဒီ step တော့သိထားအဲ့တော့ဘယ်ဟာပဲဖြစ်ဖြစ်ပါတဲ့ကံရဲ့လို့ဖြစ်ရင်သူ့မှာကံပိုင်းဆိုင်ရာကိုအသေးစိတ်နားလည်ဖို့ကျေးဇူးတော်ရှင်မြတ်စွာဘုရားကကံအကြောင်းကိုစတုတ်က၄မျိုးနဲ့ဟောတော့မယ်နော်ကံမစတုတ်ကရေးထဲမှာပါတဲ့စတုတ်က၄ခုကိုပြောရင်နံပါတ်၁ကံတို့ရဲ့လုပ်ငန်းကိုပြောမယ်တဲ့ကံရဲ့လုပ်ငန်းတွေပြောမယ်ကုသိုလ်ကံပဲဖြစ်ဖြစ်အကုသိုလ်ကံပဲဖြစ်ဖြစ်လုပ်ငန်းတွေရှိကြတယ်လုပ်ငန်းဆိုတာမြန်မာလိုပါဠိလိုပြောရင်ကိစ္စကျမတို့ကကိစ္စဆိုတဲ့စကားလုံးကိုတွေ့လားမတွေ့ဘူးလားတွေ့ကြတယ်ကိစ္စဆိုရင်မြန်မာစကားထင်နေတယ်ကိစ္စဆိုတာပါဠိเนาะအဲ့ဒီကိစ္စဆိုတဲ့ပါဠိစကားလုံးကိုမြန်မာကခေါ်ယူမွေးစားပြီးသုံးလိုက်တော့ကိစ္စဆိုကျမတို့သုံးတယ်ရုံးသွားဖို့ကိစ္စရှိသေးတယ်စကြည့်ရမယ်ကိစ္စရှိသေးတယ်ဟင်းသမင်းချက်ရမယ်ကိစ္စရှိသေးတယ်ဈေးရောက်ရမယ်ကိစ္စရှိသေးတယ်ကိစ္စသုံးတော့ပြောတဲ့လူရောနားထောင်နေသူရောနားလည်ပြီးသားတကယ်တော့လုပ်ငန်းဈေးရောက်ရမယ်လုပ်ငန်းရှိတယ်စကြည့်ရမယ်လုပ်ငန်းရှိတယ်ဟုတ်လားသမင်းချက်ရမယ်လုပ်ငန်းရှိတယ်ရှိလားမရှိဘူးလားအဲ့ဒါဖျားရှိခိုးရမယ်လုပ်ငန်းရှိတယ်ကိစ္စနဲ့လုပ်ငန်းနဲ့တွဲတော့လုပ်ငန်းကိစ္စလို့သုံးလားမသုံးလားတခါလေဗမာရောပါဠိရောတွဲသုံးလိုက်တယ်လုပ်ငန်းကိစ္စဟုတ်လားမဟုတ်လားအဲ့တော့ကိစ္စဆိုတာလုပ်ငန်းအဲ့တော့ခုသင်မဲ့ကိစ္စကကျမတို့ရဲ့ကိစ္စတွေမဟုတ်ဘဲနဲ့ကံတို့ရဲ့ဆောင်ရွက်တဲ့ကိစ္စတဲ့ဒါကြောင့်ကံတို့ရဲ့ဆောင်ရွက်တဲ့လုပ်ငန်းတွေဘယ်နှမျိုးရှိလဲဆိုရင်၄မျိုးရှိမယ်ဒါကိုပဲပါဠိပြောတော့ ကိစ္စ၄မျိုးရှိတဲ့အတွဲကြောင့်ကံတို့ရဲ့ကိစ္စ၄မျိုးကိုပါဠိလိုစတုကလို့သုံးလိုက်တဲ့အတွဲခေါင်းစဉ်ကြီးပဲပြောလိုက်တော့ကိစ္စစတုကကိစ္စစတုကဆိုတော့ကိစ္စ၄မျိုးဒီတဲ့မြန်မာထန်စံအောင်ပြောရင်လုပ်ငန်း၄မျိုးဘသူတို့ရဲ့လုပ်ငန်းလဲကံတို့ရဲ့လုပ်ငန်းဆောင်ရွက်ပုံ၄မျိုးဒါကိုသိရမယ်ဒါနံပါတ်၁ခေါင်းစဉ်ဟုတ်ပြီနော်ဒါကိုလည်းသိရပြီးလို့ရှိရင်နဲ့ကံနေရဲ့လုပ်ငန်းကိစ္စ၄မျိုးနောက်ပြီးတော့မှအသေးစိတ်ပြောမယ်လုပ်ငန်းကိစ္စ၄မျိုးဒါတစ်ခုပြီးသွားပြီ